ဒီနေ့မှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာအနည်းဆုံးနိုင်ငံပေါင်း17နိုင်ငံအထိစတင်ကူးစက်ပြန့်နှံ့လာနေတာကြောင့်ဒီရောဂါကူးစက်မှုဟာနိုင်ငံတကာအရေးပေါ်အခြေအနေအဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာပေးနေမှာကြေညာလိုက်ပါတယ
် I'm declaring a public health emergency of international concern over the global outbreak of novel coronavirus
novel coronavirus ကမ္ဘာမှာကူးစက်ပြန့်နှံ့နေတဲ့အပေါ်များပြည်သူကျန်းမာရေးအတွက်ဆိုရင်ဖွေရနိုင်ငံတကာအရေးပေါ်အခြေအနေတရားဖြစ်ကျွန်တော်ကြေညာပါတယ်အခုလိုကြေညာရတာရဲ့အဓိကအကြောင်းရင်းကတရုတ်နိုင်ငံမှာဖြစ်နေတဲ့အခြေအနေကြောင့်မဟုတ်ဘဲတခြားနိုင်ငံတွေမှာဖြစ်ပျက်နေတဲ့အခြေအနေကြောင့်ဖြစ်ပါတယ်ဆိုရင်ဒီအကောင်းဆုံးကတော့ကျန်းမာရေးဆောင်ရွက်မှုစနစ်ပိုအားနည်းပြီးရောဂါပိုးကိုရင်ဆိုင်ဖြေရှင်းဖို့ပြည်စင်မှုအားနည်းတဲ့နိုင်ငံတွေစီကိုဗိုင်းရပ်စ်ပိုးကူးစက်ရောက်ရှိသွားမဲ့အခြေအနေပဲဖြစ်ပါတယ်
ဆူဒန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အရေးပေါ်ဆေးရုံးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲတက်ဒရိုအာဒနမ်ဂေဘရီယေဆုစ်ကအဲဒီလိုကြေညာလိုက်တာပါအခုကြေညာချက်ဟာတရုတ်နိုင်ငံအပေါ်ယုံကြည်စိတ်ချမှုမရှိဘူးဆိုတဲ့မဲခွဲဆုံးဖြတ်ချက်မဟုတ်ကြောင်းဗိုင်းရပ်စ်ပိုးပြန့်နှံ့နေတာအပေါ်တရုတ်နိုင်ငံရဲ့ထိတ်ချုပ်နိုင်ကြောင်း WHO အနေနဲ့အခိုင်အမာယုံကြည်စိတ်ချစေဖြစ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်ဒီရောဂါပိုးကူးစက်ပြန့်နှံ့မှုဟာတခါမှမကြုံဘူးတဲ့အတိုင်းအတာနဲ့လင်းမြန်စွာဖြစ်ပေါ်နေတယ်လို့ WHO ကယူဆတဲ့အတွက်နိုင်ငံတကာကညီနိုင်တုံ့ပြန်ဆွဲရကြဖို့လိုအပ်ကြောင်းလည်းပြောပါတယ်ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေဖြစ်မကြေညာခဲ့တဲ့အတွက် WHO ကိုတချို့ကဝေဖန်ပြောဆိုခဲ့ကြပါတယ်ဗိုင်းရပ်စ်ပိုးကြောင့်အခုချိန်ထိသေဆုံးသူအနည်းဆုံး190ရှိသွားပြီဖြစ်ပြီးရောဂါပိုးကူးစက်နေတယ်လို့အတည်ပြုထားသူအရေအတွက်ဟာလည်း8912ဦးရှိသွားပြီဖြစ်ပါတယ်အခုချိန်ထိတော့တရုတ်နိုင်ငံပြင်ပမှာဒီဗိုင်းရပ်စ်ကြောင့်သေဆုံးသူရှိတယ်ဆိုတဲ့သတင်းတော့ထမလာသေးပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီကိစ္စကိုအနီးကပ်စောင့်ကြည့်နေကြောင်းနဲ့ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်ကျွမ်းကျင်ပညာရှင်တွေဟာလည်း24နာရီပတ်လုံးဒီကိစ္စကိုအာရုံစိုက်လှုပ်ဆောင်နေကြကြောင်းပြောပါတယ်။ဂျာပန်ဗေးရီးနေ့အထိယောဂါပိုးကူးစက်ခံရတဲ့နိုင်ငံတွေကတော့ဩစတြေးလျ၊ကနေဒါ၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊ဟောင်ကောင်၊အိန္ဒိယ၊ဂျပန်၊ကမ္ဘောဒီးယား၊မကာအို၊မလေးရှား၊နီပေါ်၊ဖိလစ်ပိုင်၊စင်ကာပူ၊တောင်ကိုရီးယား၊ထိုင်ဝမ်၊ထိုင်း၊သရီလင်္ကာ၊ UAE အမေရိကန်ပြည်ထောင်စုဗီယက်နမ်နဲ့ယောဂပိုးစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံတို့အပါအဝင်နိုင်ငံပေါင်း22နိုင်ငံရှိသွားပြီဖြစ်ပါတယ်